အစ္စရေအနာပိုင်းတွေဟာ AP သတင်းဌာနကဂါဇာအခြေအနေတိုက်ရိုက်ထုတ်လွှင့်တာကိုအင်္ဂါနေ့ကပိတ်လိုက်ပြီးတင်းရတဲ့ AP ရဲ့ကင်မရာနဲ့ထုတ်လွှင့်ရေးပစ္စည်းတွေကိုပြန်ပေးဖို့အစ္စရေဆက်သွယ်ရေးဝန်ကြီးကအမိန့်ပေးလိုက်ပါတယ်အဒီလိုပိတ်ပင်တိုက်စီးလိုက်တာဟာသတင်းလွှတ်ခွေကိုချိုးပေါက်တာဖြစ်ပြီးရှုတ်ချတဲ့အကြောင်းသတင်းလွှတ်ခွေဖွဲ့စည်းတွေကုလသမဂ္ဂနဲ့အမေရိကန်တို့ကပြောကြားပြီးတဲ့နောက်ပစ္စည်းတွေကိုပြန်ပေးတာဖြစ်ပါတယ်အဂျဇီရာသတင်းဌာနနဲ့ဆက်ဆက်ပြီး AP သတင်းဌာနကဥပဒေချိုးပေါက်တယ်လို့ Israel တာဝန်ရှိသူတွေကစွပ်စွဲခဲ့တာပါ။ AP ကဖြတ်နဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကိုရယူတဲ့သတင်းဌာနတွေကထောင်ချီရှိနေပြီးအဂျဇီရာသတင်းဌာနကတစ်ခုသာဖြစ်တယ်လို့ AP သတင်းဌာနကတော့ပြောပါတယ်။အင်္ဂါနေ့နေ့လယ်မှာ Israel ဆက်သွယ်ရေးဝန်ကြီးဌာနက AP သတင်းဌာနရှိရာ Starrot မြို့ကိုရောက်လာပြီးပစ္စည်းတွေကိုသိမ်းသွားတာဖြစ်တယ်လို့ AP ကဆိုပါတယ်။ဆက်တဲ့ဝင်ကြီးစတိုမိုကာဟီလက်မှတ်ထိုးထားတဲ့သိန်းကြီးမိတ်စာရွက်ကို AP ကိုပေးရခဲ့ပါပါ။ AP ကနိုင်ငံခြားသတင်းမီဒီယာဥပဒေအစ်စ်ကိုချိုးပေါက်တယ်လို့ Israel ကတော့ဆွတ်ဆွဲပါတယ်။